NUG မြို့သားညီညွတ်ရေးအစိုးရအနေနဲ့ Ranger ဆံရံမူဝါဒသစ်ကြီးညာရမှာသူတို့အတွက်နိုင်ငံသားဖြစ်ရေးခက်ခဲစေတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုဖျက်သိမ်းပြင်ဆင်ဖို့ရှိကြောင်းထည့်ပြောခဲ့ပါတယ်။ရွေးကောက်ပွဲနိုင်ရာ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တွေအဓိကပါတဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကနေဖွဲ့ပေးခဲ့တဲ့ NUG အစိုးရကဖွဲ့စည်းပုံအခြေခံဥပဒေရေးပြီးအခုလိုလုံးမတာရွှေကြာရေးအထောက်အကူပြုဖို့ယုံကြည်တယ်လို့ဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုဖြစ်ပေါ်လာမဲ့နိုင်ငံသားဖြစ်ဥပဒေသိအောင်မှာမြန်မာနိုင်ငံသားမိဘတွေကမွေးသူဖြစ်ရင်မြန်မာနိုင်ငံရဲ့မွေးတာမွေးတာပေါ်မူမတည်ပဲနိုင်ငံသားဖြစ်ခွင့်ရှိနိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ထဲမှာဥပဒေသိရာမြန်မာနိုင်ငံသားဖြစ်မှုသည်မြန်မာနိုင်ငံတွင်မွေးဖွားခြင်းသို့မဟုတ်ညီသည့်နေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘများမှမွေးဖွားသူဖြစ်ခြင်းကိုအခြေခံစီရမည်လို့အတိအကျရေးသားထားပါတယ်။ဒါ့အပြင်ရိုဟင်ဂျာအပြင်အခြားလူမျိုးတွေပေါ်မှာပါလူခွင့်ရချိုးဖောက်တင်နိုင်တဲ့နိုင်ငံသားစီစီရေးကပြဋ္ဌာန်းလှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေကိုလည်းပယ်ဖျက်သွားမယ်လို့ဆက်လက်ဖော်ပြထားပါတယ်။အရင်ရွေးကောက်ခံမှာအစိုးရကရောဒီအစိုးရလက်ထက်ကနေအာဏာသိမ်းခဲ့တဲ့စစ်ကောင်စီကပါရိုဟင်ဂျာဆိုတဲ့အုံနဲ့ကိုတရားဝင်လက်မခံထားပါဘူးခင်ဗျ။